ရှမသက်ခရစ်ဝင်အခန်းကြီး
25ထိုအခါကောင်းငယ်နိုင်ငံတော်သည်ကမင်္ဂလာဆောင်လူလင်ကိုခရီးဥကြိုပြုအံ့သောငါမိကွက်ကိုကန်ယူ၍ထွက်သွားသောသူတို့သမီးတစ်ကြိမ်နှင့်တူ၏ထိုသူတို့သမီးတို့တွင်၅ယောက်သည်ပညာသတိရှိကြ၏၅ယောက်မူကားအမိုက်ဖြစ်ကြ၏မိုက်သောသူတို့သည်မိကွက်တို့ကိုသာယူ၍စီကိုမယူကြပညာသတိရှိသောသူတို့မူကားမိကွက်နှင့်တကွဘူး၌ပါသောစီကိုလည်းယူကြ၏မင်္ဂလာဆောင်လူလင်သည်မလာဘဲနေစဉ်ထိုသူတို့သမီးအပေါင်းတို့သည်ငိုက်၍အိပ်ပျော်ကြ၏။တကောင်ရံ၌ကြည်ပါမင်္ဂလာဆောင်လူလင်သည်လာပြီးခရီးဥကြိုပြုခြင်းဟာထွက်သွားကြကုန်ဟုကြွေးကြော်လျှင်ထိုသူတို့သမီးအပေါင်းတို့သည်ထ၍မိကွက်များကိုပြင်ဆင်ကြ၏။မိုက်သောသူတို့ကငါတို့စီပြီးသေးပါပြီ။တင်တို့စီကိုအနှဲငယ်ပေးပါဟုပညာရှိသောသူတို့အားတောင်းကြ၏။ပညာရှိသောသူတို့ကလည်းတင်တို့အဖို့နှင့်ငါတို့အဖို့စီမလောက်ထို့ကြောင့်စီရောင်းသောသူရှိရာသို့သွား၍ကိုသုံးဖို့ဝယ်လျင်သာ၍ကောင်းသည်ဟုပြန်ပြောကြ၏ထို့သူတို့သည်စီဝယ်သွားသည့်အခိုက်တွင်မင်္ဂလာဆောင်လူလင်သည်လာ၍အသင့်ရှိသောသူတို့သမီးတို့သည်လူလင်နှင့်အတူပွဲသို့ဝင်ကြပြီးဖြင့်တကားကိုပိတ်ထား၏ထို့နောက်ကျွင်းသောသူတို့သမီးတို့သည်လာ၍အရှင်အရှင်ကျမတို့အားတကားကိုဖွင့်ပါဟုတောင်းလျှောက်ကြတော့အရှင်ကလည်းငါမန်ဆိုသည်ကားတင်တို့ကိုငါမသိဟုပြန်ပြောလေ၏သို့ဖြစ်၍လူသားသည်ကြွလာအံ့သောနေ့ရက်အချိန်နာဤကိုတင်တို့သည်မသိသောကြောင့်စောင့်နေကြလောဥပမာကလူတဦးသည်အခြားသောပြည်သို့သွားမည်ဟုအကြံရှိလျက်မိမိငယ်သားတို့ကိုခေါ်၍မိမိဥစ္စာများကိုအပ်ပေ၏သူတို့သည်အသီးအသီးအစွမ်းတက်သည့်ရှိသည့်အတိုင်းတဦး၌ငွေအခွက်50တဦး၌အခွက်20တဦး၌အခွက်30ကိုအပ်ပေးပြီးမှချက်ချင်းသွားလေ၏အခွက်50ကိုခံသောသူသည်သွား၍ဂုံသွဲခြင်းကိုပြုသဖြင့်အခြားသောအခွက်50ကိုအမျက်ရလေ၏ထိုနည်းတူအခွက်20ကိုခံသောသူသည်လည်းအခြားသောအခွက်20ကိုအမျက်ရလေ၏အခွက်30ကိုခံသောသူမူကားသွား၍မြေ၌တွင်းတူးပြီးလျှင်အရှင်ဤငွေကိုဖွက်ထားလေ၏ကာလကြာမြင့်ပြီးမှထိုငယ်သားတို့၏အရှင်သည်လာ၍သူတို့ကိုစည်ရင်းယူလေ၏အခွက်50ကိုခံသောသူသည်ချင်းကပ်၍အခြားသောအခွက်50ကိုဆက်လျင်သခင်ကိုတော်သည်အကျွန်ုပ်၌အခွက်50ကိုအပ်ပေးတော်မူ၏အခြားသောအခွက်50ကိုအကျွန်ုပ်အမျက်ရပါပြီဟုလျှောက်လေ၏အရှင်ကလည်းသာဓုသစ္စာရှိသောငယ်သားကောင်းသင်သည်အမှုငယ်၌သစ္စာစောင့်လေပြီများစွာသောအမှုအခွင့်ကိုသင်၌ငါအပ်ပေးမည်သင်ဤသခင်နှင့်အတူစည်းစိမ်ကိုဝင်စားလောဟုမိန့်တော်မူ၏အခွင့်20ကိုခံသောသူသည်လည်းချင်းကပ်၍သခင်ကိုတော်သည်အကျွန်ုပ်၌အခွင့်20ကိုအပ်ပေးတော်မူ၏အခြားသောအခွင့်20ကိုအကျွန်ုပ်အမျက်ရပါပြီဟုလျှောက်လေတော်အရှင်ကသာဓုသစ္စာရှိသောငယ်သားကောင်းသင်သည်အမှုငယ်၌သစ္စာစောင့်လေပြီများစွာသောအမှုအခွင့်ကိုသင်၌ငါအပ်ပေးမည်သင်ဤသခင်နှင့်အတူစည်းစိမ်ကိုဝင်စားလောဟုမိန့်တော်မူ၏အခွက်30ကိုခံသောသူသည်လည်းချင်းကပ်၍သခင်ကိုတော်သည်ခဲရင်သောသူဖြစ်သည်နှင့်ကိုမဆိုင်မပြိုးသောအရ၌ရဲ့၍ကိုမဖြန့်မကျဲသောအရ၌စုသိမ့်တတ်သည်ကိုကျွန်ုပ်သိ၍ကြောက်သောကြောင့်အခြားသို့သွား၍ကိုတော်ဤငွေအခွက်30ကိုမြေ၌ဖွက်ထားပါပြီ။ယခုကိုတော်ဤဥစ္စာရှိပါသည်ဟုလျှောက်၏။အရှင်ကလည်းသိုးညစ်ပြင်းဤသောငေသာ။ငါသည်ကိုမဆိုင်မပြိုးသောအရ၌ရိပ်၍ကိုမဖြတ်မကျဲသောအရ၌စုသိမ့်သည်ကိုသင်သိသည်မှန်လျင်ငါငွေကိုပွဲစားလက်သို့အပ်ရမည်။ထို့သောအပ်လျင်ငါပြန်လာသောအခါငွေရင်းနှင့်အတိုးကိုရနိုင်၏ထို့ကြောင့်အခွက်30ကိုထိုသူ၏လက်မှနှုတ်ကြအခွက်100ရှိသောသူကိုပေးကြအကြောင်းမူကားအကျဉ်သူသည်ရတတ်၏ထိုသူ၌ကြွယ်ဝပြည့်စုံစေခြင်းဟာပေးအုံးမည်အကျဉ်သူသည်ဆင်းရဲ၏ထိုသူ၌ရှိသမျှကိုပင်နှုတ်လိမ့်မည်အသုံးမရသောထိုငယ်သားကိုငိုကြွေးခြင်းအံသွားခဲချိတ်ခြင်းရှိရာပြင်အရမှောင်မိုက်သေးသော နှင်ထုတ်ချလိုက်ကြဟုစီရင်တော်မူ၏လူသားသည်မိမိဘုံအာနုဘော်ကိုဆောင်ဖြင့်တန်ရှင်းသောကောင်းကင်တမန်များအချံရန်တို့နှင့်တကွကြွလာတော်မူသောအခါဘုံရှိသောပလင်တော်ပေါ်မှထိုင်၍ရှေ့တော်၌လူမျိုးအပေါင်းတို့ကိုစုဝေးစေသဖြင့်သိုးဒိန်းသည်သိုးနှင့်စိတ်တို့ကိုတခြားစီခွဲထားသကဲ့သို့လူအပေါင်းတို့ကိုအတိအချခွဲ၍သိုးတို့ကိုလက်ရတော်ဘက်စိတ်တို့ကိုလက်ဝဲတော်ဘက်၌ထားတော်မူလတံထိုအခါလက်ရတော်ဘက်၌ရှိသောသူတို့အားမင်းကြီးကငါခမည်းတော်ထံကောင်းကြီးမင်္ဂလာကိုခံသောသူတို့ကဘာဦးကပင်သင်တို့အဖို့ပြင်ဆင်သောနိုင်ငံကိုလာ၍အမွေခံကြလော့အကြောင်းမူကားငါသည်မွတ်သိပ်သောအခါသင်တို့သည်ကြွေးကြ၏ငါသည်ရေငတ်သောအခါသင်တို့သည်တောက်ဖို့ပေးကြ၏ငါသည်ဧည့်သည်ဖြစ်သောအခါသင်တို့သည်ဧည့်သည်ဝတ်ကိုပြုကြ၏ငါသည်အဝတ်အချီးစီရှိသောအခါသင်တို့သည်အဝတ်နှင့်ဖုံးလွှမ်းကြ၏ငါသည်အနာရောဂါဆွဲသောအခါသင်တို့သည်ကြည်ရှုပြုစုကြ၏ငါသည်ထောင်ထဲမှနေရသောအခါသင်တို့သည်ငါထံသို့လာကြ၏ဟုမိန့်တော်မူလျင်ဖြောင့်မတ်သောသူတို့ကသခင်ကိုတော်သည်မွတ်သိပ်တော်မူသည်ကိုအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍ကိုယ်တော်ကိုလှုပ်ကြွေးပါသည်။ရေငတ်တော်မူသည်ကိုအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍ကိုတော်ကိုသောက်ဖို့ပေးပါသည်။ဧည့်သည်ဖြစ်တော်မူသည်ကိုအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍ဧည့်သည်ဝတ်ကိုကိုတော်အားပြုပါသည်။အဝတ်အချီးစီရှိတော်မူသည်ကိုအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍ကိုတော်ကိုအဝတ်နှင့်ဖုံးလွှမ်းပါသည်။အနာဆွဲတော်မူသည်ကို၎င်းထောင်ထဲမှနေတော်မူသည်ကို၎င်းအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍အထံတော်သို့ရောက်ပါသည်ဟုပြန်၍ရှောက်ကြတော်မင်းကြီးကငါမှန်ဆိုသည်ကားသင်တို့သည်ဤသူဒီဟုသောငါညီတို့တွင်အငယ်ဆုံးသောသူတယောက်အားပြုကြသမျှတို့ကိုငါအားပြုကြပြီဟုပြန်၍မိန့်တော်မူလတံထိုအခါလက်ဝဲတော်ဘက်၌ရှိသောသူတို့အားမင်းကြီးကကြိမ်ချင်းကိုခံရသောသူတို့မာနနှင့်သူ၏တမန်တို့အဖို့ပြင်ဆင်သောထာဝရမိသည်သို့ငါထံမှခွာသွားကြလော့အကြောင်းမူကားငါသည်မွတ်သိပ်သောအခါသင်တို့သည်မကြွေးငါသည်ရေငတ်သောအခါသင်တို့သည်တောက်ဖို့မပေးငါသည်ဧည့်သည်ဖြစ်သောအခါသင်တို့သည်ဧည့်သည်ဝတ်ကိုမပြုငါသည်အဝတ်အချီးစီရှိသောအခါသင်တို့သည်အဝတ်နှင့်မဖုံးမလွှမ်းငါသည်အနာရောဂါဆွဲသောအခါ၌၎င်းထောင်ထဲမှနေရသောအခါ၌၎င်းသင်တို့သည်မကြည့်ရှုမပြုစုကြဟုမိန့်တော်မူလျင်ထိုသူတို့ကသခင်ကိုတော်သည်မွတ်သိပ်တော်မူခြင်းရေငတ်တော်မူခြင်းဧည့်သည်ဖြစ်တော်မူခြင်းအဝတ်အချီးစီရှိတော်မူခြင်းအနာဆွဲတော်မူခြင်းထောင်ထဲမှနေတော်မူခြင်းတို့ကိုအကျွန်ုပ်တို့သည်အဘယ်အခါ၌မြင်၍ကိုတော်ကိုမပြုစုမလှုပ်ကြွေးဘဲနေပါသနည်းဟုပြန်၍ရှောက်ကြတော်မင်းကြီးကငါမှန်ဆိုသည်ကားသင်တို့သည်ဤသူတို့တွင်အငယ်ဆုံးသောသူတယောက်အားမပြုသမျှတို့ကိုငါအားမပြုကြပြီဟုပြန်၍မိန့်တော်မူလတံထိုသူတို့သည်ထာဝရအပြစ်ဒဏ်ခံရာသို့၎င်းဖြောင့်မတ်သောသူတို့မူကားထာဝရအသက်ရှင်ရာသို့၎င်းသွားရကြလတံဟုမိန့်တော်မူ၏